နိုင်ငံတော်ဒုတိယသမ္မတနဲ့အဖွဲ့အားတရုတ်ပြည်ကိုရောက်နေတယ်ပေါ့လေဘယ်သူတွေလိုက်ပါသွားလဲဘာကိစ္စသွားလဲဆိုတာလေးနည်းနည်းလေးပြောပြပေးပါခင်ဗျာ
ကျွန်တော်တို့လာတာကစစ်ချိန်မြောက် China ASEAN Expo ဝယ်တဲ့ဟို China ASEAN Business Investment Forum ကိုလာခြင်းဖြစ်ပါတယ်ဒုတိယသမ္မတကဒုတိယတည်အောင်မြို့ဥဆောင်ပြီးတော့ဗမာပြည်ကစီးပွားကုသဝင်ကြီးဤနည်းမြုံတမ်းမှုဝင်ကြီးနောက်တစ်ခါကျွန်တော်တို့ဘုံတိုင်းများအသင်းချုပ်ကဩခရနဲ့ဒူးရဩခရမြအဒီဘုတ်ဝင်များနဲ့ဂုံတဲ့လုပ်ငန်းရှင်ပေါင်း100ကျော်တက်ရောက်ပါတယ်။ China နဲ့အာဆီယံဆယ်နိုင်ငံရဲ့သူပေါင်းကုန်စည်ပြပွဲတစ်ခုတည်းဖြစ်ပါတယ်။အာဆီယံဆယ်နိုင်ငံအတွက်တနိုင်ငံချင်းပြကန်းတွေကိုပေးထားပါတယ်။အဲတော့ကျွန်တော်တို့မြန်မာနိုင်ငံကုန်တွေတွေကတော့မြန်မာထုတ်ကုန်ပစ္စည်းဖြစ်တဲ့ပရိဘောဂတွေ၊အဲကျောင်းပြန်ရတာတွေ၊လက်မှုပညာတွေ၊တောက်ကုန်တွေ၊ဘောင်းကထွက်တဲ့အခြားလူသုံးကုန်ပစ္စည်းတွေကိုအဲ့ရောက်ပြတ်တာပြီးတော့ဒီကထုတ်ပေါ်ဖို့လာတဲ့ရည်ရွယ်ချက်ဖြစ်ပါတ
ယ်။တရုတ်ပြည်ကမြန်မာနဲ့ပတ်သက်လို့ရှိရင်စီးပွားရေးနဲ့လေပူးပေါင်းဆောင်ရွက်မှာတော်တော်လေးအရေးပါတဲ့အနေအထားရောက်နေပေါ့လေ။အထူးသဖြင့်ပေါ့ဒီအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေရှိနေတဲ့အချိန်မှာတရုတ်ပြည်ဈေးကွက်ကမြန်မာပြည်အတွက်တော်တော်အရေးကြီးလာပါလားခင်ဗျ။အဲ့ဒါအဲ့ပုံမှာရောဘယ်လိုများသုံးသပ်ချင်ပါလဲခင်ဗျ။
တရုတ်ပြည်ဈေးကွက်ကတော့မြန်မာပြည်အတွက်အရေးကြီးတယ်လို့မြန်မာပြည်ကလည်းတရုတ်ပြည်အတွက်သူရဲ့စီးပွားရေးဖော်ပြတိုးတက်မှုအတွက်အရေးကြီးတဲ့အင်းညားချင်းနိုင်ငံတစ်ခုဖြစ်ပါတယ်။ဗမာပြည်ရဲ့ဒီစီးတွေတရုတ်ပြည်ကိုထိုးဖောက်ဖို့ကတော့သိတော့မလွယ်ဘူးပေါ့နော်တရုတ်ကဗမာပြည်ရဲ့ဗမာပြည်ထွက်တဲ့ပစ္စည်းမျိုးတွေကိုပြောင်းများစွာဟိုဒေလုံးတက်တာဆိုထိုးဖို့နိုင်တဲ့အင်အားကြီးနိုင်ငံဖြစ်တဲ့အတွက်ထိုးဖောက်ဖို့တော့မလွယ်ဘူးဒါပေမဲ့တရုတ်ပြည်မှာမရှိတော့ဗမာပြည်ရဲ့သူ့အတွက်ရည်စားပစ္စည်းတွေကိုတင်ချောတဲ့လုပ်ငန်းစားပါတဲ့စစ်တွေရဲ့ပရိဘောဂလုပ်ငန်းတွေကိုတရုတ်ပြည်မှာထိုးဖောက်နိုင်ပါတယ်တရုတ်ပြည်ကတော့ဗမာပြည်အတွက်အကောင်းဆုံးသောစီးပွားဖက်နိုင်ငံတစ်ခုဖြစ်တာတော့သိကြပါတယ်အဲ့ဒါဆိုနောက်နိုင်ငံတွေရဲ့လွယ်တကူရောင်းချဖို့ခက်ခဲတဲ့ပစ္စည်းတွေကိုပြုတ်နိုင်ငံကိုရောင်းချနိုင်တဲ့အတွက်ဗမာလုပ်ငန်းရှင်တွေကသူရဲ့စီးပွားရေးကိုဆက်လက်ရပ်တည်နိုင်ပါတယ
်။ဟုတ်ကဲ့အခုဒီနေရာမှာပေါ့လေနေစရာရှိတာခုနပြောသလိုဒီတရုတ်ပြည်ကိုထိုးဖောက်နိုင်တဲ့ပစ္စည်းတွေဟာအဓိကမြန်မာပြည်ကဒီတွင်းထွက်တယံဇာတာပစ္စည်းတွေပေါ့လေဒီတယံဇာတာပစ္စည်းတွေကိုထုတ်ယူတဲ့အခါမှာဒီသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေအများကြီးရှိတယ်ဆိုတဲ့ဝေဖန်မှုတွေကလည်းရှိနေပေါ့အဲ့ဒီနှစ်ခုကြားမှာပေါ့လေစီးပွားရေးရတော့အလုပ်ဖြစ်တယ်ဒါနဲ့ဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုတွေဖြစ်နေတာလည်းရှိတယ်ပေါ့လေဆိုတော့ဒီဟာကိုဘယ်လိုထိန်းသိမ်းပြီးဆောင်ရွက်ဖို့သဘောတူညီချက်တွေရှိလဲခင်ဗျအ
ဲ့ဒါကတော့ကျွန်တော်တို့အနေနဲ့ကောတော်ဝင်ရှိရဲ့နှစ်ဖက်နိုင်ငံကလူကြီးတွေရောတော့ကျွန်တော်တို့နိုင်ငံရဲ့ခြေလျားတဲ့နေဆက်မှာတရားမဝင်လုပ်ငန်းတွေကိုစော်ပါအောင်တရားဝင်လုပ်ငန်းတွေမလုပ်အောင်တရားဝင်လုပ်ငန်းတွေပို့ဖို့လွယ်ဖို့လုံနိုင်တဲ့နည်းလမ်းဖြင့်တနည်းတစ်ကြားအားပေးဖို့လိုပါတယ်အဲ့ဒါဆိုရင်ပတ်ဝန်းကျင်ထိခိုက်မှုကိုလည်းတရားဝင်ထိန်းသိမ်းလို့ရပါလေ
။အဲ့ပတ်ဝန်းကျင်ထိန်းသိမ်းမှုနဲ့ပတ်သက်ပြီးတော့ဒီပတ်ဝန်းကျင်ထိန်းသိမ်းမှုကအခုကပေါ့နိုင်ငံလိုက်ကတော့ policy တွေရှိတယ်။ဆိုတော့ဒါပေမဲ့ပေါ့အောက်ခြေအဆင့်တွေမှာပေါ့စီးမဲ့ကမ်းမဲ့လုပ်နေတဲ့ပုံစံမျိုးတွေရှိတယ်ဆိုပြီးတော့ပြောသံဆိုတာလည်းကြားရပါလေခင်ဗျာ။မြန်မာပြည်မှာလည်းဥပမာကချင်ပြည်နယ်နဲ့ပေါ့လေဒီမြန်မာပြည်မြောက်ပိုင်းဒေသတို့ခွင်မှာပေါ့လေတရုတ်နဲ့ပတ်သက်ပြီးတော့တော်တော်လေးပြောသံဆိုတာလည်းကြားရပါလေခင်ဗျာ။ဆိုတော့အဲ့ဒါရောဘယ်လိုများမြင်ပါလဲခင်ဗျာ
။ဒါကတော့ကျွန်တော်တို့နိုင်ငံပြည်သူတွေကိုနိုင်ငံမှာတာဝန်ရှိတဲ့ဘဝချင်းတိတ်တိတ်ဆိုင်ရာဝန်ကြီးဌာနတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကအသိပေးပညာပေးဖို့တော့လိုပါလိမ့်မယ်။ကျွန်တော်အမြင်ပြောရင်လုပ်ငန်းတစ်ခုသူပြည့်ဒီတတ်ထုတရားသာသာသူ့ဖို့ရဆိုတဲ့အခါမှာဘဝချင်းကိုမထိခိုက်အောင်လုပ်ဖို့ဆိုတဲ့အာကပြည်သူကိုလုတ်တိုင်နေတဲ့ပြည်သူတွေကိုပညာပေးဖို့အသိပေးဖို့ကတော့တော်တော်လေးလုပ်ဖို့လိုပါလိမ့်မယ်။အဲဒါကျွန်တော်တို့ဆရာပြည်သူတွေကလည်းတချို့ဘယ်ကြည့်စီဘယ်ဓာတ်ရုပ်ပိစာပစ္စည်းတုံးရဲ့ဘယ်နေရာထိခိုက်နေဆိုတဲ့အသိပညာအားနည်းတဲ့အခြေအနေလည်းရှိပါတယ်ဒါကလည်းကျွန်တော်တို့ဖွဲ့စည်းတော်တော်များများကပညာပေးနိုင်ရမယ်ပုံပြီးစနစ်ကြတော့အဝင်းကြီးကိုသိအောင်ပြုလုပ်နိုင်တဲ့ရင်းနှီးမြှုပ်နှံမှုတွေနိစ္စတိတိနဲ့ပြုလုပ်ဖို့နောက်တကဟိုအဆင့်မြင့်နိပညာတွေတုံးမယ်ဆိုရင်ဘဝင်းကြီးကိုမထိခိုက်တော့ဘူးသူပြည့်ပြုံးနိုင်ငံမှာကျွန်တော်တို့တို့ဒီခေါ်ပေါ်ပါအရင်ခေါက်လာတော့ပြပါတယ်တောင်ပီးလေးတွင်းကြီးတစ်ခုလုံးကိုစိတ်ဆိုနေတဲ့ environment မထိခိုက်တဲ့ industry တခုလုံးခေါ်ပြတယ်။တောင်ပီးလေးတက်ထုမိုင်းလိုတော့မသိရပါဘူး။ဟိုကကြည့
်ရ။ဟုတ်ကဲ့တရုတ်နိုင်ငံအနေနဲ့ကတော့သူ့နိုင်ငံထဲမှာဒီခုချိန်မှာပေါ့ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးတော့တော်တော်လေး digital site ဆောင်ရွက်နေတယ်ဆိုပြီးတော့ကြားသိရတယ်ခင်ဗျာ။ဒါပေမဲ့အခုပေါ့ဒီတရုတ်နိုင်ငံနဲ့ကနေပြီးတော့တရုတ်လူသမားတွေဗမာပြည်ထဲမှာလာတဲ့အခါမှာပေါ့စီးမဲ့ကမ်းမဲ့ရန်ကားမှုတွေရှိတယ်ဆိုတဲ့အပိုင်းတွေရှိပါတယ်ခင်ဗျာ။ဆိုတော့ဒီဟာရောသိရှိပါသလားအရေးယူဆောင်ရွက်နေတာရောရှိပါသလားခင်ဗျာ
။ဒါတော့ခုနပြောသလိုပေါ့တကယ်စီးမဲ့ကလုတ်ကင်နေတဲ့ဒီပလုပ်ငန်းရှင်တွေဒီပနိုင်ငံသားလုပ်သားများရှိနေတယ်ကျွန်တော်တို့တိုင်းရင်းသားလုပ်ငန်းရှင်တွေအားလည်းတာဝန်ရှိတဲ့ဌာနဆိုင်ရာတွေကိုစက်စင်ကအသိပေးဖို့ပြောဖို့ပြောနိုင်တဲ့တပ်သိရှိဖို့တော့လိုပါလိမ့်မယ်
ဟုတ်ကဲ့အခုလို့ရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ